မြန်မာစစ်ကောင်စီကလူသားစာနာမှုအကူအညီပေးရေးဆိုင်ရာမှာကဘာကြီးနဲ့လက်တွဲလှုပ်ဆောင်မှုလမ်းဖွင့်ထားသလိုအဲဒီထက်တောင်ပိုနိုင်တယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းဘီလ်ရစ်ချတ်ဆန်ကပြောပါတယ်။ပြည်ထောင်သတင်းဘက်ကမြန်မာနိုင်ငံသွားရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တဲ့ပုံထွက်လာပြီးတဲ့နောက်ဝေဖန်ခံနေရချိန်မှာပဲ AFP နဲ့တွေ့ဆုံမေးမြန်းမှုတစ်ခုအတွင်းမှာဘီလ်ရစ်ချတ်ဆန်ကအဲ့လိုပြောခဲ့တာပါ။သူခီးစဉ်တွင် COVID-19 ကာယောဂါဆိုင်ရာအပါအဝင်ဒုတက်မှုကြောင့်လုပ်ခဲ့တယ်လို့မျှော်လင့်ထားကြောင်းဘီရစ်ချတ်ဆန်ကဆိုပါတယ်ကျွန်တော်အကောင်းမြင်ပါတယ်ပိုကောင်းတဲ့အချိန်တည်းတည်းစီဦးတည်ဝယ်ရှိတဲ့ခက်ပြော့ပြော့ဒုတက်မှုတချို့ရခဲ့တယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးဘီရစ်ချတ်ဆန်ကပြောပါတယ်ပိုပြီးတော့ဆက်သွယ်ပြောဆိုဖို့သူတို့လမ်းဖွင့်ထားတယ်လို့ကျွန်တော်ခံစားရပါတယ်လို့ဆိုသလိုအဲ့ဒါကခက်ခဲလိမ့်မယ်လို့လည်းရစ်ချတ်ဆန်ကပြောပါတယ်COVID-19 ရောဂါကာကွယ်ဆေးရောက်ရည်နီလန်တွေရှာဖို့စစ်ကောင်စီနိုင်ငံရေးဌာနကသူ့ကိုဖိတ်ခဲ့တာလို့ရစ်ချတ်ဆန်ကပြောပါတယ်။ကုလသမဂ္ဂကြီးကြပ်တဲ့ COVAX အစီအစဉ်ကနေကာကွယ်ဆေးနှစ်သန်းကိုအရင်ရယူဖို့သူအကြံပေးခဲ့တယ်လို့ပြောသလိုဒိုင်းပြည်တွင်း COVID-19 အဆိုးဆုံးခံခဲ့ရတဲ့ဒေသတွေစီစားနပ်ရိက္ခာအကူအညီပေးဖို့ရေးတိတိကျကျအဆိုပြုချက်တွေပေးခဲ့တယ်လို့လည်းဆိုပါတယ်။